မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာကဲကပ်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အန်ဒရူးကီလ်မော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုမနှက်ဖန်သွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေခလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နဲ့ဓကာမြို့တော်တို့ကို၄ရက်ကြာသွားရောက်မှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ထောက်အတွင်းရေးမှူးချုပ်ဟာရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာ Cox Bazar ကိုတောက်ချာနေကနေတနင်္ဂနွေနေ့ထိသွားရောက်မှာဖြစ်ပြီးမကြာသေးခင်သတင်းပတ်တွေကနယ်စပ်ဖြတ်ကျော်ထွက်ပြေးလာသူတွေနဲ့တွေ့ဆုံစကားပြောဖို့လည်းစီစဉ်ထားပါတယ်။ခီးစဉ်တွင်ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့မိဖက်ဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒေသခံအာဏာပိုင်တွေနဲ့လည်းတွေ့ဆုံသွားမှာပါ။ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာတော့အစိုးရအစိုးရအရာရှိတွေဘင်္ဂလားဒေ့ရှ်အမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေနဲ့တက္ကသိုလ်တွေမှာတွေ့ဆုံပြီး Cox Bazar ကလူ့ခွင့်ရေးချင်းတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကလူ့ခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးဝါးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့လူ့ခွင့်ရေးဖွဲ့တွေကစွပ်စွဲထားကြတယ်လို့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းကြီး6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်ချီရှိခဲ့ကြတဲ့အမျိုးသမီးညီငယ်နိုဘယ်ဆုရှင်3ဦးကလည်းမြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေပေါ်ပြည်내မှုတွေအဆုံးသတ်ဖို့အဆုံးသတ်အောင်ကြိုးပမ်းမှုမနေ့တုန်းကခီးစဉ်အဆုံးသတ်ချိန်မှာပဲတိုက်တွန်းပြောဆိုခဲ့ကြပါတယ်။